မြန်မာစစ်တပ်အနေနဲ့ဆက်လက်အင်အားသုံးအကြမ်းဖက်နှိမ်နင်းနေတဲ့လမ်းကြောင်းကိုမပြောင်းလဲဘူးဆိုရင်နောက်ထပ်အရေးယူမဲ့ခြေလှမ်းတွေအတွက်အဆင်ပြေဖြစ်နေကြောင်းကမ္ဘာစစ်မှုထိပ်သီးခုနှစ်နိုင်ငံ G7 နိုင်ငံကြားရေးဝန်ကြီးတွေကထပ်လောင်းပြောကြားခဲ့တယ်လို့ဗုဒ္ဓဘုနေ့ကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။ဒါနဲ့ဆက်လင်းပြီးတော့လက်နက်ခဲယမ်းတွေအခြားစီရေးဆိုင်ရာဆက်ဆက်နေတဲ့ပစ္စည်းတွေကိုမြန်မာနိုင်ငံကိုတင်ပို့ရောင်းချခြင်းဒါမှမဟုတ်လွှဲပြောင်းခြင်းနဲ့ဤပညာဆိုင်ရာပူးပေါင်းဆောင်ရွက်ထောက်ပံ့ခြင်းစတာတွေကိုဆက်လက်တားဆီးသွားမယ်လို့ G7 အဖွဲ့ဝင်နိုင်ငံတွေကကတိပြုခဲ့ကြောင်းနိုင်ငံသားရေးဝန်ကြီးတွေရဲ့ကြေညာချက်မှာဖော်ပြထားပါတယ်။ဒါအပြင်စစ်တပ်နဲ့ဆက်နွယ်နေတဲ့စီးပွားရေးလုပ်ငန်းစုကြီးတွေနဲ့ပူးပေါင်းဆက်ဆံခြင်းကိုတတိထားရှောင်ကျဉ်သွားမှာဖြစ်တယ်လို့အခြားသူတွေအနေနဲ့လည်းသူတို့အတိုင်းလှုပ်ဆောင်ကြဖို့ G7 အဖွဲ့ဝင်နိုင်ငံသားရေးဝန်ကြီးတွေကတိုက်တွန်းခဲ့ပါတယ်။စစ်ကောင်စီကိုအထောက်ပံ့ဖြစ်စေတဲ့ကူညီပေးရေးအစီအစဉ်တွေတားဆီးရေးမှာလည်းသူတို့နိုင်ငံတွေအားလုံးပူးပေါင်းဆောင်ရွက်သွားမယ်လို့လည်းကြေညာချက်မှာဖော်ပြထားပါတယ်။မေလ5ရက်နေ့ကထုတ်ပြန်တဲ့မြမအရေး G7 အဖွဲ့ဝင်နိုင်ငံသားရေးဝန်ကြီးတွေရဲ့ကြေညာချက်မှာ CRPH ပြည်ထောင်စုလွှတ်တော်ကိုစားပြုကော်မတီ NUG ဂျာကာလာအမျိုးသားညီညွတ်ရေးအစိုးရနဲ့ CDM အမိတ်မနာခံရေးလှုပ်ရှားမှုတွေကိုအပြည့်အဝထောက်ခံပြီးပူးပေါင်းဆောင်ရွက်သွားမှာဖြစ်တယ်လို့ထပ်လောင်းဖော်ပြထားပါတယ်။ဗြိတိန်နိုင်ငံမှာ G7 ဆက်မှုထိပ်သီးနိုင်ငံများရဲ့နိုင်ငံသားရေးဝန်ကြီးအစည်းအဝေးကိုအင်္ဂါနေ့ကစတင်ပြီး2ရက်ကြာကျင်းပနေတာဖြစ်ပါတယ်။ G7 အပါအဝင်နိုင်ငံတွေဖြစ်ကြတဲ့American, Canada, Britain, Pintit, Germany, Italy, ne, Japan, Dotamaka, Australia, India, South Korea, ne, ASEAN, အလှည့်ကြဥက္ကဋ္ဌ Brunei နိုင်ငံတို့လည်းအစည်းအဝေးကိုတက်ရောက်ခဲ့ကြပါရဲ့ရှင်။